KNPP လို့ခေါ်တဲ့ကရင်ကရင်နီအမျိုးသားတိုးတက်ရေးပါတီဟာ UNFC လက်နက်ကင်တပ်ပေါင်းစုကနေနှုတ်ထွက်တော့မယ်လို့မကြားသေးမီကဆုံးဖြတ်ခဲ့ပါတယ်။တချိန်ကအင်အားတောင့်တင်းခဲ့ပြီးဩဇာကြီးမားတဲ့ UNFC တွေကနေအခုလိုတပွဲချင်းခွဲထွက်သွားနေတာတော့ကြောက် UNFC အဖွဲ့ကိုဖျက်သိမ်းရမယ့်အခြေအနေဆိုင်နေတယ်လို့သုံးသပ်မှုတွေရှိနေတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်။ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တွေကနေနှုတ်ထွက်တော့မယ်လို့ပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကျင်းပတဲ့ KNPP ပါတီဗဟိုကော်မတီနှစ်ပတ်လည်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်း KNPP လွယ်ကော်ဆက်ဆံရေးယုံတာဝန်ခံခုညေးရယ်ကပြောပါတယ်
ဒီကဲဒီဘူကောင်စီစီဝေဘောဇန်နဝါရီလဆက်မှာလောက်ရတော့အဲ့ဒီကိစ္စတော့ရှိတယ်ဒါပေမဲ့အများဆရာတော့တနုတ်ခေကူရောရှိတယ်
UNFC ရဲ့အဖွဲ့ဝင်တွေနှုတ်ထွက်ခွင့်ကိုဗဟိုညီလာခံကသာဆုံးဖြတ်ပိုင်ခွင့်ရှိတာပါ KNPP နှုတ်ထွက်မဲ့ကိစ္စကိုမသိရသေးကြောင်း UNFC တပ်ပေါင်းစုပြောခွင့်ရဖို့ကိုဥထွန်းစော်ကဆိုပါတယ
်အမေကမသိဘူးဗျအဲ့ဒီကိစ္စလေး KNPP ကဒီနေ့ဒီလိုစာတင်လို့မရှိဘူးတကယ်လို့အရေးပေါ်ဒီမှာခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူ
း NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီကလည်း UNFC ကနေနှုတ်ထွက်တော့မယ်လို့2018စက်တင်ဘာလတည်းမှာကြေညာထားတာပါအဖွဲ့ဝင်လက်နက်ကင်တပ်ဖွဲ့12ဖွဲ့နဲ့အရင်ကစုစည်းထားတဲ့ UNFC ဟာလောလောဆယ်မွန်ပြည်သက်ပါတီ KNPP SSPP ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး5ဖွဲ့တည်းသာကျန်တော့တာဖြစ်ပါတယ်လာမယ့် UNFC ညီလာခံကျင်းပချိန်ကျရင် ANC အဖွဲ့ကလွဲပြီးကျန်4ဖွဲ့နှုတ်ထွက်ဖို့ရှိတယ်လို့မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်ရွှေသိန်းကမွန်ဘာသာနဲ့ပြောပါတယ်
ကျလောက်ကဥတ္တကုတ္တောမတော်ဘွားရတောမတော်တော်မှဘီကောပို့ဆလောက်ကိုရီဖန်ကိုရပလောက်
အစည်းအဝေးကတော့ဘယ်တော့လှုပ်ဖြစ်မှာကိုမသိပြီမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါအဲ့ဒီတကားလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ရမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တဲ့နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
UNFC တွေကနေအခုလိုမျိုးတပွဲချင်းနှုတ်ထွက်နေတာကြောင့်နောက်ဆုံး UNFC ကိုဖျက်သိမ်းရမယ့်အခြေအနေစိုက်သွားမယ်လို့အမေရိကန်အနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပင်နဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
် UNFC ကသူ2017ခုနှစ်မှာစဖွဲ့လာတယ်သူစဖွဲ့တုန်းကဆိုတော်တော်အင်အားကြီးတယ်အာ2014မှာကျတော့ KNU အပါအဝင်အဖွဲ့သုံးဖွဲ့ကထွက်သွားတယ်ထွက်သွားပြီးတော့မှ NCA တော့ထိုးလိုက်တယ်ထွက်သွားတော့နောက်ဆုံးအခု2019မှာဆိုကျွန်တော်ကြားနေတာကမွန်ပီတီလက်ထွက်တော့မယ်ကရင်နေတူတေးအဖွဲ့ကလည်းထွက်မယ်လို့ပြောတယ်ဆိုတော့ဒီ UNFC ကဘာမှမကြံတော့ဘူးအခုဆိုရင်နာမည်ပဲရှိတော့တယ်ဒီ UNFC အနေနဲ့ငင်းချမ်းရေးမှာဆွေးနွေးဖို့လဲတာက UNFC အဖွဲ့နဲ့တော့တွားလို့တော့မရတော့ဘူးလို့ကျွန်တော်ထင်တယ် UNFC လည်းသူတို့ဖြတ်သိမ်းရလိမ့်မယ်လို့ကျွန်တော်မြင်တယ
်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကို2012ခုနှစ်ဖေဖော်ဝါရီ16ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးသမ္မတဦးသိန်းစိန်လက်ထက်NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့ KNU ကရင်တော်လှန်ရေးအဖွဲ့ရော RCSS ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ပါနှုတ်ထွက်သွားသလိုနောက်ပိုင်းမှာ KIO KIA ကချင်လက်နက်ကိုင်အဖွဲ့စတာတွေကလည်းနှုတ်ထွက်သွားကြတာကြောင့်တချိန်ကဩဇာကြီးမားခဲ့တဲ့ UNFC ဟာနောက်ပိုင်းငြင်းငြင်းရေးဖြစ်စဉ်မှာအရှိန်အဝါကြာဆင်းသွားတယ်လို့သုံးသပ်မှုတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ